မြမစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တဲ့သခိုင်းတိုင်းကောလင်းမြို့နယ်ထဲမှာကျေးရွာ9ရွာမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့ခံရတဲ့ကျေးရွာတွေအတွင်းကဒေသခံပြည်သူ5ဦးရဲ့အယုတ်အလောင်းတွေကိုလည်းတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့သခိုင်းတိုင်းကောလင်းမြို့နယ်ထဲကမီးရှို့ဖျက်ဆီးခံရတဲ့နောက်ဆုံးရအခြေအနေတွေသတင်းပေးပို့ထားတာကိုမတ်စုမြတ်မုံကတင်ပြပေးပါမယ်ရှင်။
ကောလင်းမြို့နယ်အတွင်းကခြေရွာတွေကိုမြန်မာစစ်တပ်ကအခုရက်ပိုင်းအတွင်းနယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်တော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ12ရက်နေ့ကကောလင်းမြို့နယ်ကြောက်ပြင်သာတိုက်နယ်အတွင်းကခြေရွာ5ရွာမိချိုခံခဲ့ရတယ်လို့23ရက်နေ့ကလည်းနောက်ထပ်2ရွာမိထပ်ရှို့ခံခဲ့ရတယ်လို့ကောလင်းမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုတောင်းနီက VOA ကိုခုလိုပြောပါတယ်
။ခေါင်းရွာရှိမှာဗျ။12ရက်နေ့ကကိုကိုကုန်းပါမယ်ပြည်ပင်ကြောင်ညောင်ကုန်းရှော်ဘူကုန်းစီဘူကုန်း73ရက်နေ့ကထီးချင်းဘက်ကဆင်းလာတဲ့ကိုရဲမင်းဝတောင်ယူအောက်နားလေးကဒိုးပင်ဆိုတဲ့ယူအောင်72ရက်နေ့မနဲ့9နာရီထပ်ရှိဦးလေဗျအဲ့ဒါတော့ကျွန်တော်ထီးချင်းကနေပြီးတော့ဆင်းလာတဲ့စကားစစ်ကြောင်ဟိုကောင်ကတော့ကျွန်တော်တို့ကိုးတောင်ဘိုးမာကခမာယာ369နဲ့367ထိုင်တာချက်သေးမှာ363ထိုင်တာအဲ့ဒီတရင်သုံးခုကခုကျွန်တော်ပြောတဲ့ရွာလေးအကုန်လိုက်မီးရှို့တာပဲ။ခင်ကြီးကရွာကြီးတာဆိုလို့ကုကုကုံတရွာတော့ကြီးတယ်ပြီ။ကုကုကုံက89 A ။ပြည်ပင်ကြောင်က39၊ညောင်ကုံက29၊ရှော်ဘူကုံက24 A ။ဇီးဘူကုံလည်း24 A ။ကျွန်တော်တို့ညောင်ကုံကကျတော့အဲ့ကသွားပြီးတော့တည်င်းယူလို့မရတယ်။ညောင်ကုံကကျတော့ကုဟိုဟာနဲ့ကတ်နေတာ။အဲကုတော်မူအတိုင်းချတဲ့စခန်းနဲ့ကတ်နေတယ်။
ကျေးရွာတွေကစုစုပေါင်းအင်ဂျီ250ဝန်းကျင်လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေပေပင်ချောင်ရွာကနေထွက်သွားချိန်မှာဒေသခံ5ဦးရဲ့အလောင်းတွေကိုတွေ့ရတယ်လို့လည်းကိုထောင်းနေကပြောပြပါရယ် VOA ကရရှိတဲ့ရုပ်အလောင်းထပ်ပုံတွေမှာတော့ဥကောင်းတွေကိုတနက်နဲ့ပြစ်ခတ်ထားတာတွေ့ရပါရယ်ဒါပေမဲ့ဒီထပ်ပုံတွေနဲ့ပတ်သက်လို့အတိအကျအတည်ပြုချက်တော့ယူလို့မရသေးပါဘူးကောလင်းမြို့နယ် PDF ပြန်ကြားရေးတာဝန်ခံကတော့ရုပ်အလောင်းတွင်တဲ့ကျွေးရွာရဲ့ပျောက်ဆုံးနေသူစည်ရင်းကိုတိုက်ကြည့်စစ်ဆေးခဲ့တယ်လို့ပြောပါတယ်
။ပြည်ပင်ကြောင်ရွာတွေကိုစက်ခါတွေတက်သွားတဲ့အခါကျတော့ရှင်းလင်းရေးဝင်တဲ့အခါကျတော့ရွာလောင်းရွာထဲမှာငါးလောင်းမိရှုထားတာတွေ့ရတာ။ဟုတ်ကဲ့ကသူ့မိသားစုဝင်တွေနဲ့တွေ့တဲ့အခါကျတော့အဲ့ဒီဘယ်သူပျောက်ဆုံးတဲ့လူတွေနဲ့အလောင်းဖြစ်နေနေရှိတဲ့လူတွေပျောက်ဆုံးတဲ့လူတွေစည်ရင်းတွေ့ကြည့်တဲ့ကောက်ကြည့်တဲ့အခါကျတော့ငါးယောက်တွေ့ရတာဗျ။ဦးသေးအောင်ရင်ဦးအဲမောင်ရင်ပြီးတော့နိုင်ဝင်းထွန်းရင်ကံမင်းစုဦးမြင့်စုအဲ့လူတွေပျောက်ဆုံးနေတာနဲ့အဲ့လောင်းငါးလောင်းတွေ့ရနဲ့တိုက်ဆိုင်ပြီးတော့သူတို့ဖြစ်နိုင်တယ်သူမှကောက်ချစ်ချရတော့တယ်ဒေသခံတွေပဲကြရွာထဲမှာနေတဲ့ရွာသားတွေပဲတက်တည်လဲကြည့်ပါငယ်တဲ့လူဆိုလို့နှစ်ယောက်ပဲပါတာ50 40ကျော် 50 ဝန်းကျင်ကိုက3ယောက်ပါတယ်ကြအဲ့နည်းနည်းငယ်တဲ့လူဆို30ကျော် 20ကျော်နှစ်ယောက်ပဲပါတယ်
စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကောလင်းမြို့နယ်အတွင်းကခြေရွာသားတွေဟာစိုးရိမ်တကြီးတိတ်ဆောင်ထွက်ပြေးကြရတယ်လို့လည်းကိုတောင်းနေကပြောပြပါဗျ။အ
ိမ်ထဲမှာကြာနေခဲ့တဲ့ဆိုကလေးတွေလည်းမရှောင်ဘူးအရင်တော့ကလည်းဒီစစ်နဲ့73နဲ့9တန်း8တန်းကလေးတွေပါမှကြာတက်ပြတာအဖိုးကြီးအဖွားကြီးတွေရောမရှောင်တော့ဘူး။သူတို့လာလို့ရှိရင်အခုရှောင်ရင်ရှောင်မရှောင်ဘူးမင်းနဲ့လို့အိတ်ပြော်လို့ပဲကြံခဲ့ကြံခဲ့တခြားတနေရာကနေဒီမှာကိုရွာဝင်လို့ဝင်မှမသိပဲပြန်ခဲ့တဲ့အခါဝင်ပြီးဝင်လိုက်တဲ့အခါမျိုးတွေ့လို့ရှင်လဲတတ်ပြတ်တာပဲအဲ့ဘက်ကတော့မရှောင်တော့ဘူးတော့ပြီးရင်ပြီးပဲစရတယ်တင်းနာထောင်ပြီးတော့
စစ်ကောင်စီကတော့ကောလင်းမြို့အခြေအနေနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရသူကိုလည်းဆက်သွယ်လို့မရခဲ့ပါဘူးကောလင်းမြို့နယ်အတွင်းမှာဆစ်ပြေးဒုက္ခတွေတောင်းတဲ့ခြေရှိနေတယ်လို့ဒေသခံတဲ့ဆစ်ပြေးဆောင်တွေကိုကူညီနေသူတွေကပြောပါတယ်ကောလင်းမြို့နယ်အရှိတ်ချမ်းမှာဆိုရင်ဆစ်ပြေးဒုက္ခတဲ့အရေးအတွက်ဟာ3000ကျော်လောက်ရှိနေပြီးတော့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေရဲ့အခြေအနေပေါ်မူတည်ပြီးပြေးလွှာရှောင်တိတ်နေကြရတယ်လို့ပြောပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခတဲ့အရေးအတွက်ဟာတစ်နေ့ထက်တစ်နေ့ပိုတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကတော့ဆက်ဆွဲပါတယ်KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာမျိုးရှိပါတယ်။စကိုင်းတိုင်းအတွင်းမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်နဲ့လက်ထက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်။